ဒီတင်ပါ English American Side Kanda မှာအငင်းပွားဖို့ရဖြစ်တဲ့အခြေအနေတွေမှာအသုံးပြုတဲ့ idiom တချို့ကိုတင်ပြပေးမှာဖြစ်ပါတယ်။ပထမဦးဆုံးတင်ပြပေးမှာကတော့
Send someone packing
ဖြစ်ပါတယ်။စာလုံးပေါင်းက SEND send ကပို့လိုက်တာ SOMEONE someone ကတူတူရော PACKING packing ကအထုပ်ထုပ်ပြီးဆိုတော့စစ်စစ်ဟုန်ရဲ့တိုက်ရိုက်အသေးပဲကတော့လူတူတယောက်ကိုအထုတ်ထုတ်ခိုင်းပြီးနှင်ထုတ်လိုက်တာဖြစ်ပါလေ။ idiom ဆိုရဲတော့ဝိုက်အသေးပဲကလည်းသိမကွာလှပါဘူး။ကျမတို့မြန်မာမှာထုတ်သိမ်းခိုင်းပြီးအလုတ်ဖြုတ်ပစ်လိုက်တယ်၊ပြန်ပို့လိုက်တယ်၊နှင်ထုတ်လိုက်တယ်ဆိုတဲ့အသုံးနဲ့တူတယ်လို့ဆိုရမှာပါ။လက်တွေ့မှာကိုယ့်ပစ္စည်းကိုကိုယ်သိမ်းစေပြီးနှင်ထုတ်လိုက်တာမျိုးဖြစ်နိုင်တယ်လို့နေရာတနေရာကနေခုထွက်သွားဆိုပြီးဒေါသနဲ့နှင်ထုတ်လိုက်တာမျိုးကိုလည်းရည်ညွှန်းနိုင်မှာဖြစ်ပါလေ။ဒီတော့နဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ When the boss saw two employees arguing loudly in the office, he sent them packing.
ယောင်ဝင်မှာမှုတန်းနှစ်ဦးကြဲကြဲလောင်လောင်စကားများနေတာတွေ့ရတော့ဆရာသမားကနှစ်ဦးစလုံးကိုနှင်ထုတ်လိုက်တယ်လို့ဒေဗီရပါတယ်။ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ When the boss saw two employees arguing loudly in the office,He sent them packing.
ခုဆက်လက်တင်ပြပေးမှာကတော့
skating on thin ice.
ဖြစ်ပါတယ်။စာလုံးပေါင်းက SKATING skating ကရေခဲပြင်ပေါ်မှာ skate စီတာ on ကအပေါ် THIN thin ကပါတာ ICE ice ကရေခဲဆိုတော့စကူခုရဲ့ဓာတ်ရိုက်အသေးပဲကတော့ပါလွှာတဲ့ရေခဲပြင်ပေါ်မှာ skate စီတာဖြစ်ပါတယ်။ရေခဲပြင်ဟာပါတယ်ဆိုရင်စကိတ်စီးတဲ့လူရဲ့ကိုယ်လေးချိန်ကြောင့်ရေခဲပြင်ဟာအကွဲကျပြီးအန္တရာယ်ရှိမှဖြစ်ပါတယ်တကယ်လို့သာအဲ့ဒီလိုဖြစ်ခဲ့ရင်အဲ့ဒီလူလည်းအောက်မှာရှိတဲ့အစ်စစ်တဲ့ရေထဲနစ်သွားမှဖြစ်ပြီးအချိန်မီမကယ်နိုင်ရင်အသက်အန္တရာယ်ရှိပါတယ်ဒါကြောင့်ဒီ idiom ရဲ့အဓိပ္ပာယ်ကတော့အန္တရာယ်ရှိတဲ့ပြဿနာဖြစ်တဲ့အခြေအနေကိုဖန်တီးနေတာရင်ဆိုင်နေရတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ If you talk about religious issues at the meeting, you'll be skating on thin ice.
ဘာသာရေးကိစ္စရပ်တွေအကြောင်းကိုစီးပွားပွဲမှာမင်းသွားပြောရင်တော့မင်းအတွက်တော့ပြဿနာတက်လိမ့်မယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ If you talk about religious issues at the meeting, you'll be skating on thin ice.
ခုနောက်ဆုံးတင်ပြပေးမှာကတော့
Out of the question.
ဖြစ်ပါတယ်။စာလုံးပေါင်းက out, out, of, off, out of ကပြင်ပရောက်နေတာမဖြစ်နိုင်တာ th the question tion the question ကမေးခွန်းဆိုတော့စကားခွန်ရဲ့တိုက်ရိုက်ဒီပဲကတော့မေးခွန်းဟာမဖြစ်နိုင်တာမေးခွန်းဟာပြင်ပရောက်နေတာဖြစ်ပါတယ်။ဒီသုံးရဲ့ idiom အဓိပ္ပာယ်ကတော့ကျမတို့မြန်မာမှာအနည်းဆက်ဆုံးပြောရမယ်ဆိုရင်တော့စဉ်းစားဖို့မဖြစ်နိုင်တာထဲ့မစဉ်းစားနိုင်ဘူးလုံးဝမဖြစ်နိုင်တာခွင့်မပြုနိုင်တာကိုရည်ညွှန်းပြောတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ It will be out of the question to discuss budgetary issues during the staff meeting today
ဘတ်ဂျက်အသုံးစရိတ်ကိစ္စရပ်တွေနဲ့ပတ်သက်လို့ဒီကနေ့ဌာနစီးပွားရေးမှာဆွေးနွေးဖို့ကတော့လုံးဝမဖြစ်နိုင်ဘူးလို့ဒီပေးရပါတယ်ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ It will be out of the question to discuss budgetary issues during the staff meeting today.
ဒီသတင်းပါတင်ပြခဲ့တဲ့ idiom အသုံးအနှုန်းကတော့
send someone packing, skating on thin ice, out of the question.
တို့ဖြစ်ကြပါလေ။နောက်သတင်းပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးအနှုန်းကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။